ခုလ19ရက်နေ့ကပြည်တော်စုလွှတ်တော်မှာအစိုးရအဖွဲ့ကပေးပို့တဲ့2018-19ဘဏ္ဍာနှစ်ဒုတိယ6လပတ်အခွန်ရငွေတွေနဲ့ပတ်သက်ပြီးပြည်သူ့ငွေစင်ပူပေါင်းကော်မတီရဲ့လေးလာတွေးရှိချက်နဲ့သဘောထားမှတ်ချက်အစီရင်ခံစာကိုအမတ်တွေဆွေးနွေးကြပါတယ်။အထူးသဖြင့်အခွန်ရရှိမှုအခြေအနေအခွန်နဲ့ GDP အချိုးအစားအခွန်ဌာနရဲ့အားနည်းချက်စတာတွေကိုထောက်ပြဆွေးနွေးကြတာပါ။အဲ့ဒီထဲမှာမှမုံမီနယ်အမတ်ရှိအမျိုးသားလွှတ်တော်အမတ်ဦးမျိုးဝင်းရဲ့ဆွေးနွေးချက်တွေထဲမှာလက်တွေ့ဖြစ်ပေါ်နေတဲ့အခွန်ဆိုင်ရာပြဿနာတချို့နဲ့အခွန်ဌာနရဲ့လုပ်ပုံကိုင်ပုံတွေကိုအသေးချာဝေဖန်ထောက်ပြထားတာမျိုးစိတ်ဝင်စားဖို့ကောင်းပါတယ်။ဦးမျိုးဝင်းဘာကိုနမူနာပေးပြီးထောက်ပြသွားသလဲ။လက်ရှိမြန်မာနိုင်ငံရဲ့အခွန်ကောက်ခံရရှိမှုအခြေအနေကရောဘယ်လိုရှိမလဲအခွန်စနစ်နဲ့အခွန်ဌာနဘာတွေပြုပြင်ပြောင်းလဲဖို့လိုမလဲဆိုတာကုလပတ်ဆွေးနွေးတင်ပြသွားပါမယ
်လွှတ်တော်ရင်းမှာအခွန်ကိစ္စတစ်ခုလုံးကိုခြုံငုံဆွေးနွေးပြီးတဲ့နောက်လက်တလောပြည်သူတွေကြားဝေဖန်ပြောဆိုနေကြတဲ့ကားနံပါတ်ပေါက်ပြောင်းတဲ့ကိစ္စဦးမျိုးဝင်းကနမူနာပေးပြောပါရတယ်။တိတ်မကြသေးခင်တုန်းကပဲကုန်းလမ်းတည်ယူပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကညာနာဟာ2020 January တရက်နေ့ကစကားလက်ဝယ်ပိုင်ဆိုင်သူတွေကိုလိုင်စင်စာအုပ်မှာသူတို့နာမည်ပေါက်မဟုတ်ရင်ယင်းလိုင်စင်တက်တန်းတိုးမပေးတော့ဘူးလို့ကြေညာခဲ့ပါတယ်။ကြေညာချက်ထဲမှာတော့မှတ်ပုံတင်ထားတဲ့ကားတွေရဲ့ပိုင်ရှင်အမည်နေရက်လိပ်စာတိကျမှန်ကန်ရေးဟာနိုင်ငံတော်ရဲ့တရားဥပဒေစိုးမိုးရေးလုံခြုံရေးစီကံဥပဒေနဲ့ညီညွတ်တဲ့မော်တော်ယာဉ်တွေဖြစ်စေရေးရှေ့ဆက်ဆောင်ရွက်မဲ့ RFID စနစ်နဲ့ချိတ်ဆက်ဖို့လိုအပ်တာကြောင့်လို့ဆိုပြီးဖော်ပြထားပါတယ်။ဒီတိတော့ကားညနာရဲ့ရည်ရွယ်ချက်ဟာဘာပြဿနာမှမရှိပါဘူး။နိုင်ငံတကာမှာလည်းကားပိုင်ရှင်တိုင်းကားနံပါတ်ပေါက်စနစ်နဲ့အသုံးပြုနေကြတာမို့အဲ့ဒီလှုပ်ဆောင်ချက်တဘာဝကြတယ်လို့ဆိုနိုင်ပါတယ်။ဒါပေမဲ့တကယ်ပြဿနာကကားနံပါတ်ပေါက်ပြောင်းတာကိုအခွန်ကိစ္စနဲ့ဆက်ဆက်လိုက်တော့မှစပြီးပေါ်ပေါက်လာတာပါ။ဒါဟာအစိုးရရဲ့အမိန့်မှုလို့ပြည်သူတွေအနေနဲ့ရွေးချယ်စရာမရှိဘဲရင်ဆိုင်ကြရပါတယ်။ပထမရင်ဆိုင်တဲ့ဤကတော့2019နှစ်မကုန်ခင်ငကိုစီကံအဟောင်းနဲ့ကြိုတင်ပြီးလိုင်စင်တက်တန်းသွားတိုးကြတာပါ။အဲ့ဒီအချိန်ကကြိုတင်လိုင်စင်တက်တန်းတိုးသူများလွန်းလို့ရှေလျားတဲ့ကားတန်းကြီးတွေကြောင့်တရက်နှစ်ရက်ညအိတ်ဆောင်ဆိုင်ရတာကားညနာဝန်ထမ်းတွေကလည်းပိတ်ရမထားတော့ဘဲလုပ်ပေးရတာမျိုးရှိခဲ့ပါတယ်။2020မတိုင်ခင်တက်တန်းတိုးခဲ့တဲ့တောင်းနဲ့ချီတဲ့ကားတွေဟာနာမည်ပေါက်လုတ်เสียမလို့တဲ့အတွက်နောက်နှစ်နှစ်လောက်အချိန်ထိအဲ့ဒီကားတွေဟာနာမည်ပေါက်မဖြစ်ပဲရှိနေမှာပါ။
2020နှစ်ဆန်းကစကားပိုင်ရှင်ပြည်သူတွေရွေးချယ်เสียမရှိတော့ပါဘူး။ကားလိုင်စင်တက်တန်းတိုးဖို့လိုပြီဆိုတာနဲ့နာမည်ပြောင်းမှုကိစ္စအခွန်ဆောင်မှုကိစ္စလုတ်ကြရပါတယ်။အဲ့ဒီမှာလည်းအခွန်တန်းမဟုတ်တဲ့သူတွေကငွေသားနဲ့ဆောင်ကြရပြီးအခွန်တန်းပြည်သူတွေကတော့သူထမ်းဆောင်ထားတဲ့အခွန်ငွေတွေကနေကားအတွက်ကြားသိငွေကိုခုနိုင်ပေးဆောင်ကြရတာမျိုးပါလွတ်တော်တွင်ဦးမျိုးဝင်းကခုလိုပြောခဲ့ပါတယ်သက်ဆိုင်ရာအခွန်ရုံးမှာငွေသားနဲ့အခွန်ဆောင်ရင်အဆင်ပြေပေမဲ့အခွန်တန်းတွေအနေနဲ့သူတို့အခွန်ဆောင်ထားတဲ့ငွေတွေနဲ့နာမည်ပြောင်းတဲ့အခါအခက်အခဲတွေ့ကြရတယ်လို့ဆိုပါတယ်ပြည်သူတွေကအခွန်ကိုတာဝန်သိသိဆောင်ပေမဲ့ဌာနကအခွန်တန်းတွေကိုကူညီဖို့ကြတော့ပြက်ကွက်တယ်ဆိုပြီးထိုင်းနိုင်ငံမှာကားကိုနာမည်ပေါက်လုတ်တဲ့စနစ်နဲ့နှိုင်းယှဉ်ဝေဖန်ပြပါတယ်ထိုင်းနိုင်ငံမှာကားလိုင်စင်နာမည်ပေါက်ပြောင်းမှုကိစ္စအခွန်ဆောင်စရာမလိုသတ်မှတ်ငွေပေးသွင်းပြီးရင်တချို့အခြေအနေမှာနှစ်နာရီသုံးနာရီအတွင်းလုပ်ငန်းပြီးမြောက်တယ်လို့ဦးမျိုးဝင်းကပါဝါစလိုက်ထိုးပြီးပြခဲ့ပါတယ်
။တကယ်နေပြင်အခြေအနေမှာဦးမျိုးဝင်းပြောတာထက်အများကြီးပိုဆိုးနေပါတယ်။ဥပမာအားဖြင့်လူတစ်ယောက်ဟာသူ့လုပ်ငန်းရှိရာရန်ကုန်ဘိုးတထောင်အခွန်ရုံးမှာအခွန်ဆောင်ထားပြီးသူ့ရဲ့အိမ်တော်စုစီးရင်ဟာနေမြို့တမြို့မှာရှိတယ်ဆိုပါစို့။ကားတစီအတွက်သူ့နာမည်ပေါက်လုတ်ဖို့ဆိုရင်သူဟာသူ့အိမ်တော်စုစီးရင်ပေါက်ရနေမျိုးကပြည်ရင်းအခွန်ဦးစီးမှုရုံးမှာသွားပြီးလုပ်ရပါတယ်။အဲ့ဒီရုံးမှာအခွန်ဆောင်အုပ်စိမ့်အပါအဝင်အချက်လက်အထောက်အထားပြည့်ပြည့်စုံစုံနဲ့တင်ပြတဲ့အခါမြို့နယ်ရုံးကနေပြည်နယ်ရုံးကိုရုံးစာပို့ပါတယ်။အဲ့ဒီပြည်နယ်ရုံးကမှတခါရန်ကုန်တိုင်းရုံးကိုရုံးစာဆက်ပို့ပါတယ်။ရန်ကုန်တိုင်းရုံးကမှတဆင့်သူ့အခွန်ဆောင်ထားရဘိုးထောင်မြို့နယ်အခွန်ရုံးကိုစာဆက်ပို့ပြီးအဲ့ဒီတင်ပြသူဟာအခွန်တန်းဟုတ်မဟုတ်အခွန်ပမာဏဘလောက်ရှိလဲစသဖြင့်အစာနဲ့မေးပါတယ်။အဲ့ဒီစာရောက်တော့မှဘိုးတထောင်ရုံးဟာအခွန်ဆောင်ထားတာမှန်ကန်ကြောင်းနောက်ဆုံးအချိန်ထိအခွန်ဘလောက်ဆောင်ထားကြောင်းရုံးတွင်စစ်ဆေးပြီးရန်ကုန်တိုင်းရုံးကိုစာပြန်ပို့ပါတယ်။ရန်ကုန်တိုင်းရုံးကမှတဆင့်သက်ဆိုင်ရာပြည်နယ်ရုံးအဲ့ဒီကမှသက်ဆိုင်ရာမြို့နယ်ရုံးကိုပြန်ရောက်သွားပြီးအခွန်ဆောင်ထားတာမှန်ကြောင်းကားနံပါတ်ပေါက်ပြောင်းတာကိုခွင့်ပြုကြောင်းကားကန်ရှင်ကိုစာထုတ်ပေးပါတယ်။အဲ့ဒီစာရတော့မှကားကန်ရှင်ဟာရင်းလိုက်စင်မှာနံပါတ်ပေါက်ပြောင်းဖို့ကားညနာမှာလုတ်ဆရာရှိတာသွားလို့ရပါတယ်။လက်ရှိအချိန်ထိအခွန်ဆောင်ပြီးကြောင်းထောက်ခံချက်ထုတ်ပေးတဲ့ဖြစ်စဉ်ဟာတလခွဲလောက်ကြာနိုင်တယ်လို့အခွန်မှုတွေကပြောကြပါတယ်။က ိုရိုင်းလောက်ကိုင်းနေတဲ့ကာယကံရှင်တယောက်ကတော့တလခွဲကြာတဲ့အထိသူအခွန်ဆောင်ထားကြောင်းအထောက်ထားရမယ်လုပ်ငန်းစဉ်မပြီးပြတ်သေးဘူးလို့ဆိုပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်ဦးမျိုးဝင်းကလွှတ်တော်ရင်းမှာအခွန်ဌာနရဲ့စွမ်းဆောင်ချက်နဲ့ပတ်သက်ပြီးကောင်းသတင်းထက်မကောင်းသတင်းကပုံများနေကြောင်းတမင်တကာကြန့်ကြံအောင်လုပ်ပြီးအချိန်ဆွဲတာအရှိမခတ်အောင်လုပ်ပြီးနောက်ွယ်မှာညှိတာအခွန်ဆောင်ရမယ့်သူကိုနိုင်ငံအတွက်ပေးဆောင်ရမယ့်အခွန်ကိုရှော့ဆောင်စေပြီးကိုကြိုးရှာတာအခွန်ရဖို့တာဝန်အရလုပ်ရမယ့်ဟာကိုမလုပ်တာအခွန်တန်းတွေကိုစိတ်ပြတ်အောင်လုပ်တာစတာတွေအများကြီးဖြစ်ပေါ်နေပြီးဌာနရင်းအကျင့်ပြတ်မှုတွေကိုစီစစ်အေးအေးယူဖို့လိုနေကြောင်းဒါတွေကိုထိန်းချုပ်တက်မှတ်ရမှာကညွန်ချုပ်ကအစအထက်ဆင့်အရာရှိကြီးတွေရဲ့တာဝန်ပဲဖြစ်ကြောင်းရှင်းပြခဲ့ပါတယ်။တစ်ဆက်တည်းသူကအခွန်တန်းတွေကိုမကူညီရင်အခွင့်အရေးရှိတယ်လို့မခံစားရရင်အခွန်ထမ်းဆောင်တာနဲ့မထမ်းဆောင်တာအတူတူပဲလို့မြင်နေကြရင်ဘယ်သူမှအခွန်ဆောင်ခြင်းမှမဟုတ်ပဲတတ်နိုင်သလောက်အခွန်ရှောင်နေကြမှာပဲလို့ထောက်ပြခဲ့ပါတယ
်။လက်ရှိမြန်မာနိုင်ငံဟာအခွန်နဲ့ GDP အချိုး800ခန့်လုံးအောက်မှာရှိနေပါတယ်။အာဆီယံပြည်မြ100ခန့်လုံးအထက်နဲ့နှိုင်းရှင်ရဲ့အများကြီးနည်းနေသေးတာမို့အခွန်တိုးတက်ရလာအောင်လုပ်ဖို့လိုနေပါသေးတယ်။အဲ့လိုလုပ်ရမှာနိုင်ငံတကာနီးတူရာသင်ရထိုက်တာတွေကနေရအောင်မှန်မှန်ကန်ကန်ကြိုးစားရမှာဖြစ်တယ်လို့ကားနမည်ပြောရမှာအခွန်ကောက်တယ်လို့အတိပယ်မဲ့တဲ့ခေါင်းစဉ်တွေနဲ့ကောက်ဖို့ကြိုးစားနေတာမျိုးကိုလည်းရှောင်ရှားအခွန်ထမ်းတွေကိုလည်းအခွန်ဆောင်တာဟာအကျိုးရှိတယ်လို့ယုံကြည်လာအောင်လုပ်ကင်ဆောင်ရွက်ပေးရမှာဖြစ်ကြောင်းပါ
Thank you.